Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 24ရက်စနေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ16.25ရိုးအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပါ
ကျမကတော့ဆုမြတ်မော်ပါရှင်ထောင်ထဲချီတဲ့ယေမန်ပြည်သူတွေကရှီယာမွတ်စလင်ဟူသီတပုံဖွဲ့ကိုဆန့်ကျင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ကွဲလွန်သူဆာဒီအာရေဗျဘီရဲ့အဗ်ဒူလာရဲ့ဂျန်ရစ်သူမိသားစုတွေကိုတည်င်းမေးဖို့ကမ္ဘာကောင်းဆောင်တွေဟာဆာဒီအာရေဗျကိုရောက်လာနေကြပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့တည်င်းတွေကိုမတ်သိန်ကြီးထိုင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်ကနေမန္တလေးအထိခြေတက်ဆန္ဒပြနေကြတဲ့ចောင်းသားတပိတ်ကိုအနာပိုင်တွေဖက်ကဘလို့ဖြစ်အားပေးမှုတွေရှိနေပါသလဲ
ဒီပြည်ကြီးကလည်းနှထိုးထွက်လာတဲ့အချိန်တော့မင်းညားတော့ဒီနှထိုးခက်ရံရဲ့အုပ်ချုပ်ရေးမှုတွေလာတွေ့ရခင်ဗျာဒီပုံမှန်ဆက်ရှိအကြောင်းပြောတယ်ပေါ့ဗျာအခုကျွန်တော်တို့တက်လာတဲ့အထိမှာတော့ချမ်းမာအားရှိမရှိဘူးခင်ဗျာကျွန်တော်တို့
ကိုရင်လိုင်းရှောက်ခြေတက်ဆန္ဒပြနေတဲ့ចောင်းသားကိုမြတ်သူပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်မြန်မာအစိုးရကကလေးစစ်သားအုံပြုမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာကလေးစစ်သားပပျောက်ရေးအဖွဲ့အစည်း Child Soldiers International ကအစီရင်ခံစာထုတ်ပြန်လိုက်တဲ့သတင်းပြန်လည်တင်ပြချင်တယ်နိုင်ငံတကာသတင်းဆောင်မမှာတော့ American သမ္မတ Obama ရဲ့နိုင်ငံတော်ခရီးစဉ်ဖြစ်အိန္ဒိယနိုင်ငံခရီးစဉ်အကြောင်းတင်ပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မသိငီထိုက်တို့ကကြေညာပေးပါမယ်ရှင်
ရေမန်နိုင်ငံမှာသမရဂျာရုကနေနှုတ်ထွက်သွားပြီးနှစ်ရက်အကြာဒီကနေ့မှာတော့ထောင်ထဲချီတဲ့ရေမန်ပြည်သူတွေဟာရှီယာမွတ်စလင်ဟူသီတပုံအဖွဲ့ကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။စနားတက္ကသိုလ်နားကရှင်ပြင်ကနေသမရအိမ်အဆောက်အဦးနားတွေအထိချီတက်ဆန္ဒပြခဲ့ကြတယ်လို့မျက်မြင်တွေကပြောပါတယ်။အမေရိကန်ထောက်ခံတဲ့ရေမန်အစိုးရပြိုကွဲသွားပြီးတဲ့နောက်ရေမန်နိုင်ငံထဲမှာလုပ်နေတဲ့အကြမ်းဖက်မှုတံပြန်ရေးစစ်ဆင်ရေးကိုရန်နာထားတယ်လို့အမေရိကန်ထိတ်တန့်လုံခြုံရေးတာဝန်ရှိသူတွေကတောက်ချနေတုန်းကပြောကြားခဲ့ပါတယ်။ရှမန်သမရအက်ဒရာဘူမန်ဆူအာဟာဒီနဲ့ဝင်ကြီးချုပ်ခါလစ်ဘာဟာအစိုးရနှုတ်ထွက်သွားတဲ့အတွက်နိုင်ငံတွေကအမေရိကန်တို့ရဲ့အကြမ်းဖက်မှုတံပြန်ရေးဆောင်ရွက်မှုတွေလုံးဝရပ်သွားခဲ့တယ်လို့အခြေအနေကိုစောင့်ကြည့်နေသူတွေကပြောပါရယ် AQAP လို့ခေါ်တဲ့အာရေဗျကျွန်းစွာထဲမှာရှိတဲ့အယ်ခိုင်ဒါအဖွဲ့ကိုအမေရိကန်နဲ့ရေမန်လုံခြုံရေးတွေကနိုင်ငံတောင်ပိုင်းထောက်လှမ်းရေးစခန်းတွေကနေထောက်လှမ်းနေတာဖြစ်ပါရယ်ရေမန်အစိုးရနှုတ်ထွက်သွားရတဲ့အထိအဓိကအစိုးရအဆောက်အဦတွေကိုတောက်ကြနေတော့ကသိမ့်ပိုက်ခဲ့တဲ့ဟူသီတွေကထောက်လှမ်းရေးလုပ်ငန်းတော်တော်များများကိုအခုအခါမှာထိန်းချုပ်ထားတယ်လို့တာဝန်ရှိသူတွေကတောက်ကြနေနှောင်းပိုင်းတော့ကပြောကြားခဲ့တာပါဟူသီတပုံတွေဟာ AQAP Al-Qaeda အဖွဲ့ကိုဆန့်ကျင်နေတယ်လို့အမေရိကန်ကလည်းဆန့်ကျင်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်
ကွယ်လွန်သွားပြီဖြစ်တဲ့ဆော်ဒီဘီရင်အဗ်ဒူလာကိုဂါရဝပြုဖို့နဲ့သူ့ရဲ့ဖအေဒူမေအေခွဲညီတော်ဆတ်သူဘရင်အစ်စ်ဆာမန်ကိုတွေ့ဆုံနှုတ်ဆက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အပါအဝင်ကမ္ဘာခေါင်းဆောင်တွေဆော်ဒီအာရေဗျကိုဒီကနေ့မှရောက်ရှိလာပွဲရှိနေပါတယ်ကာလာရှင်မကြမ်းမမာဖြစ်နေခဲ့ပြီးတဲ့နောက်ကွယ်လွန်ခဲ့တဲ့ဘရင်အဗ်ဒူလာရဲ့ရုပ်အလောင်းကိုတော့ကွယ်လွန်ပြီးနိုင်ပိုင်းအတွင်းမှာပဲမနေ့တောက်ကြနေကမြို့တော်ရီယက်မှာတကြိုလိုက်ပြီးဖြစ်ပါတယ်။ရေနံကျွယ်ဝပြီးဆွန်နီဥပဒေကျင့်သုံးတဲ့ဘရင်နိုင်ငံတော်ဆော်ဒီအာရေဗျမှာအသွင်ကူးပြောင်းမှုချောချောမွေ့မွေ့ဖြစ်ရတဲ့အတွက်ဘရင်အစ်ကိုမြန်မြန်ရွေးကောက်တင်မြှောက်လိုက်တာလည်းဖြစ်ပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့ဘရင်အဗ်ဒူလာရဲ့မူဝါဒတွေအတိုင်းဆက်ပြီးတော့ကျင့်သုံးသွားမယ်လို့ဘရင်အစ်စ်ဆယ်မန်ကကတိပြုထားပါတယ်ဘရင်အဗ်ဒူလာရဲ့နောက်ထပ်အဖေသူမအေကွဲညီဖြစ်သူမာဂရင်ကိုတော့အင်ရှေ့ဆန်အဖြစ်အမည်တင်သွင်းထားပါတယ်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းစိုက်ကမ်းမြို့ဖြစ်တဲ့မာရီယိုပိုမြို့မှာဒီရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်မှုမှာ၁၀ရောက်ထက်မနည်းသေဆုံးခဲ့တယ်လို့ရဲကပြောပါတယ်ဒေါ်နီယက်စ်ဒေတာကသဘုံကောင်းဆောင်ကယူကရိန်းအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမလုပ်တော့ဘူးလို့ပြောခဲ့ပြီးနိုင်ပိုင်းအကြမှာပဲအခုလိုပြစ်ခတ်မှုတွေဖြစ်ခဲ့တာပါမြို့ရဲကလူနေရပ်ကွက်တစ်ခုအပေါ်သဘုံတွေကပြစ်ခတ်ခဲ့တာလို့ရဲချုပ်ရဲ့အပြောကို Reuters သတင်းနဲ့မှကိုးကားထားပါတယ်ဒေါ်နီယက်စ်ပြည်သူ့သမ္မတနိုင်ငံလို့သူ့ဘာသာကြေညာထားတဲ့ကောင်းဆောင်အလက်ဇန်ဒါစာခရန်ရှန်ကိုကဒေါ်နီယက်စ်ဒေတာနေဆက်ဖက်ရောက်တဲ့အထိအစိုးရတပ်တွေကိုတိုက်ခိုက်မယ်လို့တောက်ချနေကပြောကြားခဲ့ပါတယ်ဂျာတာရီနေမှာဒီလေစိတ်ကိုသိမ့်ပိုက်နိုင်လိုက်ပြီးတဲ့နောက်မှာသူ့ရဲ့တပ်တွေဟာယူကရိန်းတပ်တွေကိုထိုးစစ်ဆင်နေပြီလို့ရုရှားအစိုးရကြောထောက်နောက်ခံပေးထားတဲ့သဘုံကောင်းဆောင်ကဆိုပါတယ်ယူကရိန်းအစိုးရကိုဒီလွန်ခဲ့တဲ့6လမှာစတင်ပုံကန်ခဲ့ပြီးတဲ့နောက်ရုရှားနယ်စပ်နားကဒေါ်နီယက်စ်နဲ့လူဟန်စ်ဒေသနှစ်ခုကိုသဘုံတွေလောလောဆယ်မှာသိမ့်ပိုက်ထားပါတယ်ရှင်
ဂရိနိုင်ငံမှာတော့နိုင်ငံသားမီရှင်တွေတောင်းဆိုထားတဲ့အတိုင်းအထည်နာနေတဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအစီအစဉ်ကိုဆက်လက်ကျင့်သုံးမလားဒါမှမဟုတ်လေစီးပွားရေးပြန်လဲနှလန်းထူနိုင်ဖို့အတွက်ကိုပိုင်အစီအစဉ်တွေချမှတ်လုပ်ကင်မလားဆိုတာကိုမနေ့ပြန်တနင်္ဂနွေနေ့မှာဂရိပြည်သူမဲဆန္ဒရှင်တွေမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ် လဝဲစွန်အတိုက်အကန်ရှရီဇာပါတီကလက်ရှိအာဏာရနယူးဒီမိုကရေစီပါတီကိုအနိုင်ရနိုင်ခြေရှိတာကိုရွေးကောက်ပွဲအကျိုးစစ်တမ်းတွေမှာတွေ့ရှိရပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်အန်တိုနီဆာမာရတ်ကလက်ရှိကျင့်သုံးနေတဲ့အစီအစဉ်အတိုင်းဆက်လက်ကျင့်သုံးဖို့ထောက်ခံသူတွေကိုမနေ့တောက်ကြနေတော့ကမြို့တော်အေသင်မှာတိုက်တွန်းခဲ့ပါတယ်ဆရီဇာပါတီခေါင်းဆောင်တွေကတော့တနင်္ဂနွေနေ့မဲခွဲမှုမှာခိုင်ခိုင်မာမာအောင်မြင်မှုရမယ်လို့ယုံကြည်ထားကြပြီးနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့အပါအဝင်နိုင်ငံတကာမြေရှင်တွေနဲ့ဒေါ်လာဘီလီယံ300ထောက်ပံ့မှုသဘောတူညီချက်ကိုပြန်လည်ညှိနှိုင်းနိုင်ဖို့ကြိုးပမ်းမှုအထောက်အကူဖြစ်မယ်လို့ယုံကြည်နေကြပါတယ်ဂရိနိုင်ငံဟာဆိုရင်ဥရောပမှာကျွေးအထူးဆုံးနိုင်ငံဖြစ်နေပါတယ်ရှင်
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာစီးပွားဆက်ဆံရေးခိုင်မြဲဖို့နဲ့ရာသီဥတုပြောင်းလဲလာတဲ့ကိစ္စတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဆွေးနွေးဖို့သမ္မတဘရက်အိုဘားမားဟာဒီကနေ့စနေနေ့မှာအိန္ဒိယနိုင်ငံကိုသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်ပြီးသမ္မတနိုင်ငံစတင်ထူထောင်နိုင်ခဲ့တဲ့အိန္ဒိယသမ္မတနိုင်ငံနေ့နှစ်ပတ်လည်အခမ်းအနားကိုဇန်နဝါရီလ26ရက်နေ့မှာသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်။အိန္ဒိယသမ္မတနိုင်ငံကိုစတင်ထူထောင်ခဲ့တဲ့1950ခုနှစ်ထဲကဆိုရင်တော့သမ္မတအိုဘားမားဟာဒီအခမ်းအနားကိုတက်ရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။အိန္ဒိယနိုင်ငံမှာဒီသမ္မတအိုဘားမားဟာနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတစ်ခုကိုတက်ရောက်မှာဖြစ်တယ်လို့အမေရိကန်နဲ့အိန္ဒိယစီးပွားရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်။အိန္ဒိယနိုင်ငံရဲ့အထင်ကရဒတ်မဟာအဆောက်အဦးစီကိုအင်္ဂါနေ့မှသွားဖို့မူလာရုံးကအစီအစဉ်ရှိပေမဲ့အခုတော့ဆာဒီဘုရင်အဗ်ဒူလာကွဲလွန်သွားတဲ့အတွက်သတင်းမေးဖို့အိန္ဒိယခရီးစဉ်ကိုတိုးလိုက်ပြီးတော့ဆာဒီအာရေဗျာကိုလမ်းမှာဝင်မှာဖြစ်ပါတယ်အင်္ဂါနေ့ကျရင်သမ္မတအိုဘားမားမိန့်ခွန်းတစ်ခုပြောပြတာနဲ့အိန္ဒိယနိုင်ငံထဲကနေပြန်လည်ထွက်ခွာမှာဖြစ်တယ်လို့အင်ဂျီရောကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်သမ္မတအိုဘားမားလာမယ့်အတွက်နယူးဒယ်လီမြို့တော်မှာတော့လုံခြုံရေးအင်အား9000လောက်ကိုဖြန့်ချထားပြီးတော့တနင်္လာနေ့သမ္မတနိုင်ငံနဲ့နှစ်ပတ်လည်အခမ်းအနားလုပ်နေစဉ်လေယာဉ်မပြန်တမ်းရဆုံးကိုလည်းသတ်မှတ်ထားပါရှင
်။အယ်ကာဒါနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုပျက်စီးကြိယာထောက်ပံ့မှုဂျန်စီမှုဆွဆွဲခြင်းနဲ့အသက်19နှစ်အရွယ်အမေရိကန်အမျိုးသမီးတဦးကိုထောင်ဒဏ်4နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်ကော်လိုရာဒိုကရှန်နန်ကွန်လေးဟာအင်တာနက်ပေါ်ကနေပြည်ပကအကြမ်းဖက်အဖွဲ့အစည်းတွေကိုအရင်းမြစ်တွေထောက်ပံ့ဖို့အစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့ဝင်လို့တန်တရားရှိထားသူတဦးနဲ့အတူကြံစည်ခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ဒန်ဘာနိုင်ငံတကာလေဆိပ်ကနေတူရကီနိုင်ငံကိုထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအရာရှိတွေကသူမကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
IS Islamic စစ်သွေးကြွတွေကတပ်ပစ်မယ်လို့ချိန်ချောက်ခံထားရတဲ့ဂျပန်လူမျိုးနှစ်ယောက်ကိုလွတ်မြောက်လာပြီးတော့အိမ်ပြန်ခေါ်လာနိုင်ဖို့စူးစမ်းမှုကိုဘယ်တော့မှလက်လျှော့မှာမဟုတ်ဘူးလို့ဂျပန်အစိုးရကကတိပြုခဲ့ပါတယ်။ပြန်ပေးငွေဒေါ်လာ300ကျော်ပေးဖို့ IS စစ်သွေးကြွတွေနောက်ဆုံးသတ်မှတ်ထားတဲ့အချိန်တောက်ချနေတော့ကကျော်သွားပြီမဲ့အဖမ်းခံထားရတဲ့ကန်ဂျီကိုတိုနဲ့ဟာရူနာယူကာဝါတို့ရဲ့ကန်ကြမ္မာကိုအခုချိန်ထိမသိရသေးပါဘူး။ဂျပန်လူမျိုးနှစ်ယောက်ပြန်လည်လွတ်မြောက်လာရေးအတွက်ကြိုးပမ်းနေကြတဲ့ဂျပန်တန်တမန်တွေကသတင်းအချက်အလက်တွေကိုရသမျှစုဆောင်းသုံးသပ်နေတယ်လို့ဂျော်ဒန်နိုင်ငံမှတောက်ကြနေညနှောင်းပိုင်းလုံးကပြောခဲ့ပါတယ်။ဒါပေမဲ့အတိမ်းဆောင်မခံနိုင်တဲ့အခြေအနေမျိုးထူးထူးခြားခြားထုတ်ဖော်ပြောခြင်းတော့မရှိခဲ့ပါဘူး။ကန်ဂျီကိုတိုရဲ့အမိကသူ့ရဲ့သားလွတ်မြောက်လာအောင်လို့ပြန်ပေးငွေပေးဖို့ဂျပန်အစိုးရကိုတိုက်တွန်းခဲ့ပါတယ်။ဂျပန်အစိုးရကတော့ IS စစ်သွေးကြွတွေတောင်းဆိုထားတဲ့အတိုင်းပြန်ပေးငွေပေးမယ်မပေးဘူးဆိုတာကိုအတိအကျထုတ်ဖော်ပြောခြင်းမရှိပါဘူးရှင်
ကျူဘာနိုင်ငံဟာဗာနာမြို့မှာသမိုင်းဝင်ဆွေးနွေးပွဲတွေလုပ်ခဲ့တဲ့အမေရိကန်တာဝန်ရှိသူတဦးရဲ့ခီးစဉ်အဆုံးသတ်ပြီးဖြစ်ပြီးကျူဘာနိုင်ငံနဲ့တန်တမာဆက်ဆံရေးပြန်ထူထောင်မှုမှာဒီဆွေးနွေးပွဲတွေကအရေးပါတဲ့အဆင့်ဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းပထမဆုံးအဆင့်တက်တက်ပဲရှိနေသေးပြီးရှေ့ခရီးဟာရှေ့လျားရှုပ်ထွေးတယ်လို့လည်းဆိုပါတယ်။ကျူဘာတာဝန်ရှိသူတွေနဲ့နှစ်ရက်ကြာဆွေးနွေးပြီးတဲ့နောက်အနောက်ကမ္ဘာချမ်းဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရိုဘတ်တာဂျက်ကော့ပ်ဆင်ကတောက်ကြံနေမှာပြောဆိုလိုက်တာဖြစ်ပါတယ်။နှစ်ဖက်အကျိုးစီးပွားတွေနဲ့ပတ်သက်ပြီးဆွေးနွေးကြရုံသာမကလူ့အခွင့်အရေးအပါအဝင်နက်နက်ရှိုင်းရှိုင်းဆက်ပြီးတော့သဘောထားကွဲပြားနေတဲ့ကဏ္ဍတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သူမကပြောပါတယ် ဒီလိုသဘောထားကွဲပြားမှုတွေကြောင့်တော့နှစ်နိုင်ငံကြားဆက်ဆံရေးထူထောင်လို့မရဘူးဆိုတဲ့အတိတ်ပဲမသက်ရောက်ဘူးလို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျက်ဖ်ဂော့ဆန်ကပြောပါတယ်နှစ်နိုင်ငံကြားနှစ်ပေါင်း50ကျော်ကြာဆက်ဆံရေးပြတ်တောက်နေခဲ့ပြီးတဲ့နောက်ပုံမှန်ဆက်ဆံရေးပြန်ထူထောင်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘားသမ္မတရာဟူးကက်စတိုတို့ကြေညာခဲ့ပြီးတလအကြာမှာနှစ်နိုင်ငံထိပ်တန်းတာဝန်ရှိသူတွေဆွေးနွေးနေကြတာဖြစ်ပါတယ်ရှင်
ဂျာဖာပင်လယ်ထဲမှာပြတ်ကျခဲ့တဲ့ AHR လေကြောင်းလိုင်းလေယာဉ်ကိုဆယ်ယူဖို့ပြင်ဆင်နေကြကြီးမှာပဲပင်လယ်ကျမ်းပြင်ကနေပြီးတော့နောက်ထပ်အလောင်း၄လောင်းကိုရင်းကုန်သမားတွေဆယ်ယူနိုင်ခဲ့ပါတယ်။ရေမျက်နှာပြင်အောက်မီတာ30လောက်မှာပြတ်ကျနေတဲ့လေယာဉ်ကိုယ်ထဲနားမှာအလောင်းတွေကိုရှာတွေ့ခဲ့တာဖြစ်ပါတယ်။ရေစည်းကျန်းနေတဲ့အတွက်တောက်ချာနေမတိုင်ခင်အထိလေယာဉ်ကိုယ်ထဲအတွင်းပိုင်းထဲကိုရင်းကုန်သမားတွေမဝင်ရောက်နိုင်ခဲ့ကြပါဘူး။အထဲမှာဒီထိုင်ကုန်ကပတ်ပတ်ရက်နဲ့တည်ဆုံနေကြသူအလောင်း6လောင်းကိုလည်းတောက်ချာနေတုန်းကတွေ့ရှိခဲ့ကြပါတယ်။အေရှားလေကြောင်းလိုင်းအမှတ် 8531 အင်ဒိုနီးရှားနိုင်ငံကနေစင်ကာပူနိုင်ငံကိုအသွားပြတ်ကျသွားစဉ်တုန်းကလေယာဉ်အမှုရန်နဲ့ခရီးသည်ပေါင်း162ယောက်ပါသွားပြီးတော့အခုအချိန်ထိအလောင်း69လောင်းကိုပဲပြန်ဆယ်ရရှိထားပါတယ်ရှင
်စနေနေ့ညနေပိုင်းနောက်ဆုံးတည်ထားရတဲ့ထိပ်တန်းရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မသိင်ကြီးထိုက်တို့ကကြေညာပေးခဲ့ကြတာပါVOA ကနေသတင်းတွေကိုဆက်လက်တင်ပြပေးနေပါရယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရန်ကုန်ကနေမန္တလေးအထိခရီးရှည်ချီတက်နေကြတဲ့ကျောင်းသားတပိတ်ကိုမြန်မာနိုင်ငံအဝန်ခရိုင်အသီးသီးကကျောင်းသားတွေပိုးပြီးပူပေါင်းပါဝင်လာနေကြတဲ့အတွေ့တပိတ်မောက်အင်အားများလာနေပါရယ်ချီတက်ရလန်တလျှောက်ပြည်သူတွေကကြိုဆိုထောက်ခံကြသလိုဒီကြောင်းသားတပိတ်ချီတက်ပွဲကိုအာဏာပိုင်တွေဖက်ကငြိမ်းချမ်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်78အရာခွင့်ပြုမင့်ယူပါဆိုပြီးဖိအားပေးတာမျိုးတွေကြုံနေရတယ်လို့ကြောင်းသားတွေကပြောပါရယ်ပညာရေးဆန့်ကျင်တပိတ်မောက်ချီတက်လမ်းလျှောက်နေကြတဲ့ကြောင်းသားတပိတ်အခြေအနေအသေးစိတ်ကိုမဆုမုံကဆက်ပြီးပြောပြပေးပါမယ်ရှင်
ဇန်နဝါရီလ20ရက်နေ့ကနေစလို့ရန်ကုန်ကနေမန္တလေးအထိအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်တက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ချုပ်တို့ကကျောင်းသားတွေကဥဆောင်ပြီးတော့လမ်းလျှောက်ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ခရီးရှည်ချီတက်နေတဲ့ကျောင်းသားတပိတ်လမ်းလျှောက်တဲ့လှုပ်ရှားမှုမှာခရိုင်ပေါင်းစုံကကျောင်းသားတွေပူးပေါင်းပါဝင်လာကြတယ်လို့ဗကသားများအဖွဲ့ချုပ်ကပြောပါတယ်။လမ်းခရီးမှာပုံမှန်78ခွင့်ပြုမိန့်တောင်းဖို့အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့လို့ကျောင်းသားတွေဘက်ကငြိမ်းချမ်းစွာဆက်လက်ချီတက်ဆန္ဒပြနေကြတယ်လို့ကိုတိုင်လမ်းလျှောက်ချီတက်ဆန္ဒပြနေတဲ့ဘကသကျောင်းသားကိုမြတ်သူကပြောပါတယ
်။ပြည်စီကနေနှထိုးထွက်လာတဲ့အထိတော့မင်းညားတော့ဒီနှထိုးခက်ရရင်အုပ်ချုပ်ရေးမှုတွေလာတွေ့တဲ့ခါကျဒီပုံမှန်78ကျောင်းပြောတယ်ပေါ့ဗျာ။ပုံမှန်78ရစာတမီလောက်ပါပေါ့နော်။ဒါမှမဟုတ်ပုံမှန်78ရသူတာဝန်ရှိသူလောက်ကမှာပေါ့။ဒါမျိုးအမျိုးမျိုးပေါ့နော်။ဒီစကားကိုပဲအတူအမျိုးမျိုးနဲ့ဒါပြောကြတယ်မြေ60မှာလည်းပြောကြတယ်။ဒါနဲ့ကျွန်တော်တို့ကတော့ကျွန်တော်တို့ကတပိတ်မောက်တာဖြစ်တယ်။ကျွန်တော်တို့ဒီအာမန်ရိုးတန်းနဲ့မကျင်တဲ့ချက်ကလေးတစ်ခုတည်းဆန္ဒပြရမှာမဟုတ်ဘူး။တကယ်တပိတ်မောက်ပြီးတော့စစ်ကြောင်းချိန်ညာဖြစ်တယ်ပေါ့။အခြေခံဥပဒေအခန်း7ပါနိုင်ငံသားအခွင့်အရေးနဲ့အမျိုးသားပညာဥပဒေစန့်ကျင်တော့ကြောင်းပြန်လည်ပြင်ဆင်ရေးကိုကျွန်တော်တို့တပိတ်မောက်စစ်ကြောင်းချိန်ညာငြင်းငြင်းချင်းချိတက်နေဖြစ်တာကျွန်တော်ပြန်ရှင်းပြရခင်ဗျ။အခုဒီနှထိုးကနေပြီးတော့မနေ့ပြန်ကျွန်တော်ငြင်းငြင်းလေးရောက်ချိတက်မှာခင်ဗျ
။ကျောင်းသားတွေကကျောင်းသားအလံကိုကင်ဆောင်ပြီးချိတက်လာတဲ့လမ်းတစ်လျှောက်ပြည်သူတွေကကြိုးဆိုကြသလိုလမ်းတစ်လျှောက်ကျောင်းသားတွေလည်းပို့ပြီးတော့မှပူးပေါင်းပါဝင်လာကြတယ်လို့ဆိုပါတယ
်။တခဲနဲ့ပါပါခင်ဗျ။ရွာတွေမနေ့ကဆိုကျွန်တော်တို့ပြင်စီဆိုရွာလုံးကျွတ်ထွက်လာတာခင်ဗျ။ကျွန်တော်တို့လာရောက်ပြီးတော့အပိတ်ထောက်ကမှာလေခင်ဗျ။လက်ရှိနှထိုးမှာလည်းကျွန်တော်တို့နှထိုးလာတဲ့လမ်းတစ်လျှောက်မှာလည်းပြည်သူတွေကဒီရွာတွေကနေထွက်လာထွက်ကျူလာရရှိတယ်။ကျွန်တော်တို့လက်ဖောက်တီးပြီးအားပေးတယ်ပြောတဲ့သူကြွားလေဆိုကျွန်တော်တို့နဲ့လိုက်ပြီးဆယ်ရောင်နေရောအထိပေါ့နော်သူတို့နိုင်တော့လိုက်လျှောက်ပေးပြီးပူပေါင်းမိတယ်စီတမှုတွေလူတယ်အဲ့လိုမျိုးပေါ့ခင်ဗျစီတူတွေဘက်ကတော့ကျွန်တော်တို့တစ်ခဲနဲ့ပဲထောက်ခံနေပါပဲဒီမန္တလေးကနေရန်ကုန်တက်တဲ့ဟာမှာကျွန်တော်တို့ဒီရန်ကုန်မှာရှိရဲ့ဒီစီပွားရေးတက္ကသိုလ်တွေကပါတာရှိရဲ့ကွန်ပျူတာတက္ကသိုလ်တွေကပါတာရှိရဲ့မြေပညာတက္ကသိုလ်တွေကပါတာရှိရဲ့တခြားသမဝင်ကျောင်းတက္ကသိုလ်တွေကလည်းပါတာရှိရဲ့ခင်ဗျပြောခရိုင်အသီးသီးကဘာသာကျောင်းသားကိုယ်စားလှယ်လည်းပါပါတယ်ခင်ဗျလက်ရှိမှာတော့အင်အား100ကျော်150လောက်ရှိပါတယ်ခင်ဗ
ျခရီးလမ်းတစ်လျှောက်ပြည်သူတွေကိုအမျိုးသားပညာရေးဥပဒေထဲမှာကျောင်းသားတွေလက်မခံနိုင်စရာအချက်တွေကဘာတွေလဲ။နောက်လက်မခံနိုင်စရာဘယ်အချက်တွေကိုထည့်သွင်းထားတယ်ဆိုတာပြည်သူတွေကိုရှင်းပြသလိုကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအစိုးရလွှတ်တော်နဲ့ကျောင်းသားတွေနောက်ပညာရေးတာဝန်ရှိတဲ့သူလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆက်လက်တောင်းဆိုနေပါတယ်လို့သပိတ်မောက်ကျောင်းသားတွေကဆိုပါတယ်။
လက်ရှိအထိကိုကျွန်တော်တို့တောင်းပြန်မှုမရှိသေးဘူးခင်ဗျာတို့တဝန်လာပေးတဲ့ဆိုတာလည်းကျွန်တော်တို့တောင်းဆိုတာ၁၇ချက်နဲ့မသက်ဆိုင်သေးဘူးခင်ဗျာကျွန်တော်တို့တောင်းဆိုတာအဓိကတောင်းဆိုချက်တွေဖြစ်တယ်ကျွန်တော်တို့ရဲ့ကျောင်းသားကောင်းဆောင်နေနေပေါ့နော်ဒီအစိုးရရဲ့လွှတ်တော်ရဲ့ NNI ရဲ့လေးဝန်ဆောင်တိစုံမှုကိစ္စကိုခုချိန်ဒီတို့ဘက်ကဘာမှတောင်းပြန်မှုမရှိသေးဘူးခင်ဗျာ
ဒီလိုမျိုးကျောင်းသားတွေဘက်ကတောင်းဆိုနေချိန်မှာပဲပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီးတော့သမ္မတလက်မှတ်ရေးထိုးပြထမ်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့သမ္မတဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နာယကထံကိုတဝန်လာပေးပို့လိုက်ပါတယ်လွှတ်တော်အနေနဲ့အခုလိုအခြေအတည်အငင်းပွားပွဲဖြစ်နေတဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အလေးနက်ထားကင်တွယ်ဆောင်ရွက်တင်ပါတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအကြံပြုပါတယ
်အတည်ပြုပြီးသားဥပဒေတရားကိုပြင်ဆင်နေဆိုရင်ပြင်ဆင်တဲ့ဥပဒေကျမ်းကိုတင်ရမှာမလို့လွှတ်တော်ကနေပြီးတော့အဲ့ဒီကိစ္စကိုဆောင်ရွက်ပေးပါဆိုပြီးတော့သမ္မတကအဲ့လိုတဝန်လာပို့လိုက်တာပို့လိုက်တဲ့အခါကျတော့တကယ်လို့ဟိုလွှတ်တော်အနေနဲ့ပညာရေးဝန်ကြီးဌာနကိုပြန်မပုတ်ထုတ်ဘူးဆိုလို့ရှိရင်တော့လွှတ်တော်ကနေတက်ဆိုင်ရာကော်မတီကနေပြီးဟုတ်ပြီကန်လာခဲ့ကြအဲ့ဒီဆန္ဒပြတဲ့ပုံကူများနောက်ပညာရေးဝန်ကြီးဌာနကဝန်ကြီးဒုဝန်ကြီးအဆင့်ဒီ policy maker တွေပေါ့နော်အဲ့ဒီအဆင့်တွေဖိတ်နိုင်တယ်နောက်ပြီးတော့ဒီဆရာဆရာမတွေဖိတ်နိုင်တယ်နောက်ပြင်ပ NGO တွေဖိတ်နိုင်တယ်ဖိတ်ပြီးတဲ့အခါကျတော့လွှတ်တော်ကနေပြီးတော့အဲ့ဒါလှုပ်ပေးလို့ရတယ်အဲ့သမရကလည်းအဲ့ဒါလို့လှုပ်ပေးစေချင်လို့ဟိုလွှတ်တော်ဆောင်ရွက်ပါလို့ဟိုတောင်းလာပို့တာအဲ့ဒါကိုလွှတ်တော်ကအဲ့လိုမလုပ်ဖဲနဲ့ခင်ဗျားတို့ပညာရေးဝန်ကြီးဌာနကပြုတဲ့ဥပဒေမလို့ခင်ဗျားတို့ပဲအဲ့ဒီဟာကိုလှုပ်ပါဆိုပြီးပြန်ပုတ်ထုတ်လိုက်တဲ့သဘောပေါ့အဲ့တော့အချိန်ကအလကားနေနဲ့အချိန်ကုန်သွားတာပေါ့
အခုအချိန်ထိမန္တလေးကနေရန်ကုန်အထိကျောင်းသားတွေအရောက်ချီတက်ဆန္ဒပြနေကြပြီးတော့ရန်ကုန်ကိုရောက်တဲ့အခါမှာတပိတ်စခန်းဖွင့်လိုက်ပြီးအမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ပေးရေးတောင်းဆိုတိုက်ပွဲဝင်သွားမှာဖြစ်တယ်လို့တပိတ်မောက်ကျောင်းသားတွေကပြောပါတယ်ရှင
်မဆုမမင်းမြန်တင်ပြသွားတာပါရှင်ခရိုဒီကနေ့ညတရိုက်လေးလိုင်းအစီအစဉ်မှာဥကျော်စန္ဒာကဘာအကြောင်းတွေဆွေးနွေးမလဲဆိုရနာဆင်ကြည့်ကြရအောင်ပ
ါတော်ရှိမြခင်နိုင်ငံရေးပြဿနာညီညာရေးပြဿနာတွေဆင်မတွန်းနိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ချစ်တက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ဒီဥပဒေကိုပြန်လဲသုံးသပ်ဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုပြန်ကြားခဲ့တဲ့သဝန်တော်ကိုလည်းကျောင်းသားတွေကလက်မခံနိုင်ဖြစ်နေကြပါတယ်။ဆိုရင်ဒီပြဿနာကိုဘယ်လိုကင်တွယ်ဖြစ်ရှင်းသင့်တယ်လို့သောရရှင်တွေထင်ကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954fax number 2323555ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူရှင်းရေးသားပြောကြပြီး mp3 သံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
အတန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရစေ။တော်တာရှင်များရှင်မြမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေထဲမှာကလေးစစ်သားအုံပြုမှုတွေရှိနေသေးတယ်လို့ဗြိတိန်နိုင်ငံအခြေစိုက်အပြည်ပြည်ဆိုင်ရာကလေးစစ်သားပပျောက်ရေးအဖွဲ့အစည်း Child Soldiers International ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒီထဲမှာမြမပြည်ရင်းကလေးစစ်သားအုံပြုမှုတွေရှိနေဆဲဖြစ်တယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့မြမစစ်တပ်တွင်ဒီလိုလှုပ်ဆောင်မှုတွေရှိမှရှိကိုတော့မြမလူအခွင့်အရေးကော်မရှင်ဘက်ကတော့အတိအကျသိရှိမထားပါဘူးအကြောင်းစုံကိုဆက်လက်တင်ပြပါမယ်ဗြိတိန်နိုင်ငံအခြေစိုက်အပြည်ပြည်ဆိုင်ရာကလေးစစ်သားပပျောက်ရေးအဖွဲ့အစည်း Child Soldier International ကမြန်မာနိုင်ငံအတွင်းကကလေးစစ်သားအုံပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာကို January လအတွင်းထုတ်ပြန်လိုက်တဲ့အချိန်ဟာမြန်မာအစိုးရဘက်ကအရွယ်မရောက်သေးသူကလေးစစ်သား42ယောက်ကိုလွတ်ပေးလိုက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အဲ့ဒီအစီရင်ခံစာမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအတွင်းကလေးစစ်သားအုံပြုမှုတွေရှိနေသေးတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲကာလအတွင်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ပုံမှန်ဆက်ဆံလာတဲ့မြန်မာအစိုးရအတွက်ကလေးစစ်သားအုံပြုမှုရပ်တန့်ရေးဟာတွန်းအားတွေဖြစ်စေခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာတပ်မတော်အတွင်းကကလေးစစ်သားအုံပြုမှုရှိနေသေးတယ်ဆိုရဲပြောဆိုချက်နဲ့ပတ်သက်လို့လူ့အခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစစ်မြိုင်ကို VOA ကမေးမြန်းရမှာတော့သူကအခုလိုပြောပါရယ
်အဲဟိုကျွန်တော်တို့တော့ပြောကြသိမရှိပါဘူးလေသို့တော့ဒီ ILO နဲ့လက်မှတ်ထိုးထားတဲ့ဟာ2015မှာအပြီးပြတ်လုံးမဲ့အဲဆိုတဲ့အပေါ်မှာတော့ဟိုတပ်မတော်ဘက်ကလည်းပြန်ပြီးတော့ရင်ဟိုလှုပ်ပေးနေတာတွေတော့တွေ့တာပေါ့ဗျာတွေ့တော့ကျွန်တော်တို့ကတော့ ဒီ MOU ကိုတော့ချစ်တိရောက်လုံးမယ်လို့ဒီလိုတော့ကျွန်တော်တို့မျှော်လင့်ခဲ့တာပေါ့လေသို့တော့လက်ရှိအခြေအနေကိုတော့ကျွန်တော်တို့လည်းသိရှိနိုင်စွမ်းတော့မရှိပါဘူးဗျာအမှုကျွန်တော်တို့ငင်းဆန်နဲ့မငင်းဆန်မှုတော့လည်းမပြောလို့ပါဘူးလေဘာလို့တော့အတွင်းကြကြမသိဘူးဆိုတဲ့သဘောပဲကျွန်တော်တို့ပြောလို့ပါတယ်ကျွန်တော်တို့သိတာကတော့ဒီမှာချက်ချပြီးတော့ဟိုလုံးတင်တာလုံးနေတယ်ဆိုတာသိတယ်နောက်ခုနပြောလို့ကလေးတွေကိုအတုတ်လိုက်ပြန်ပြီးတော့ရင်ကျွန်တော်တို့ဟိုဆေးလွှတ်ပေးနေတယ်မိဘတွေတန်းပြန်အပ်ပေးနေတယ်နောက်လူမှုရေးရလိုအပ်တာတွေတန်ဖိုးကူညီပေးနေတယ်ဒါတွေတော့ပဲကျွန်တော်တို့လည်းသိတာပါ
မြန်မာတက်မတော်ဖက်ကလည်းဗိုလ်ချုပ်အဆင့်ရှိသူတဦးကကော်မတီတရက်ဖွဲ့စည်းပြီးစီမံချက်တရက်အနေနဲ့ဥဆောင်လုပ်ကိုင်နေတဲ့အပြင်စီစစ်လို့ရသမျှကိုလည်းလွှတ်ပေးနေတယ်လို့ဦးစစ်မြိုင်ကဆက်ပြောပါရယ်။ကြာအပြင်အစီရင်ခံစာရဲ့ဖော်ပြချက်အရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမှာကလေးစစ်သားအုံပြုမှုတွေရှိနေသေးတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့ KIO ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကအခုလိုညင်ဆန်ပါရယ်။
မြန်မာစုရကလည်းဒီစိတ်ကိစ္စတော့အများအားပြောပါရယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းမှာလည်းကလေးစစ်သားရှိပါတယ်ဆိုတဲ့ဟာမျိုးဟိုတားပုံနေပြပြီးတော့ထင်အောင်ထင်မလို့ထုတ်တာမျိုးတွေ့ရတယ်ခင်ဗျာအဲ့ကြတော့ဒီကိစ္စပေါ်မှာကျွန်တော်တို့ကပြောချင်တာတော့အရင်ရင်တုန်းကတော့ဒါရှိကောင်းရှိပါလိမ့်မယ်ရှိလဲရှိလားဟိုရှိခဲ့ပြီးပါပြီဒါပဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီဟိုနိုင်ငံကနေပြီးတော့သတ်မှတ်ထားတဲ့စာနှုန်းကိုကျွန်တော်ခင်နိုင်တယ်လို့အဲ့ဒီဟိုစီးနေစီကောင်းကိုလိုက်နာပြီးတော့ကျွန်တော်ရဲ့တပ်တွဲမှာဒီကလေးစစ်သားမပါအောင်မရှိစေရတဲ့ကျွန်တော်တို့ဝိုင်းပြီးတော့ဟိုကြီးကြီးကျက်ကျက်နဲ့ပေါ့နော်ကြီးကျက်ပြီးတော့ကျွန်တော်လုပ်တာမျိုးတော့အများရှိပါတယ်
ကဲအိုဟာကုလသမဂ္ဂကပြဋ္ဌာန်းတဲ့ကလေးစစ်သားအတုံးမပြုရေးဆိုင်ရာကြေညာစရန်ကိုလက်မှတ်ရေးထိုးထားတာမရှိပေမဲ့နိုင်ငံတကာကသတ်မှတ်တဲ့ဆန်ကိုလိုက်နာမှုရှိတယ်လို့ဆိုပါတယ်။နိုင်ငံရေးစစ်ရေးတွေရှုပ်ထွေးနေတဲ့အချိန်မှာအပြည်ပြည်ဆိုင်ရာစာရန်တွေကိုလက်မှတ်ထိုးဖို့အဟံအကြားတွေရှိနေသေးတဲ့အတွက်လောလောဆယ်မလုပ်နိုင်သေးပေမဲ့နောက်အနာဂတ်မှာတော့လုပ်ရလိမ့်မယ်လို့ဦးလာနန်းကဆက်ပြောပါရယ်။တယင်းနာလက်နက်ကင်တပ်ဖွဲ့တွေအတွင်းကလေးစစ်သားအတုံးပြုမှုရှိနေတယ်လို့အဖွဲ့အစည်းတွေကဆွဆွဲပြောဆိုနေမယ့်အစားကိုစလဲရီစီလွတ်ပြီးလာရောက်လည်လာဖို့ဦးလာနန်းကဖိတ်ခေါ်လိုက်ပါတယ်2014ခုနှစ်အတွင်းကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂကိုတိုင်ကြားလာတဲ့အချိန်မှာ AR တိုင်းမန္တလေးတိုင်းနဲ့ရန်ကုန်တိုင်းကအများဆုံးဖြစ်ပြီးသူတို့တွေဟာကြောင်းသွားတဲ့လမ်းမှာအလုရှာဖို့အင်္ဂါထွက်လာတဲ့အချိန်တွေမှာနှီးပေါင်းဆောင်3မိခေါ်ဆောင်သွားခြင်းခံခဲ့ရတာလို့အစည်းအဝေးခန်းစားထဲမှာဖော်ပြထားတာပါမြန်မာပြည်ရင်းကကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကလည်း10နှစ်ကျော်ကြာအောင်မှတ်တမ်းတင်လာခဲ့တာပါကလေးစစ်သားအုံပြုမှုရပ်တန့်ရင်းနဲ့ပတ်သက်လို့2015မှာအလုံးစုံအဆုံးတန်နိုင်ရင်းအတွက်အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့အစည်း ILO နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရက2012ခုနှစ်ကသဘောတူစာချုပ်ရေးထိုးထားပါရဲ့ရှင်VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်ခုတော့နိုင်ငံတကာသတင်းဖက်အလက်ပေးပြရစီအမေရိကန်သမ္မတဘရက်အိုဘားမားရဲ့နိုင်ငံတော်ခရီးစဉ်အပြစ်အလက်ပတ်သွားမဲ့အိန္ဒိယနိုင်ငံမှာလုံခြုံရေးအထွတ်ကြိုတင်ပြင်ဆင်နေကြပါပြီဒီသတင်းပတ်ကုန်ခရီးစဉ်အတွင်းမှာတော့နျူကလ িয়ার လုပ်ငန်းအပါအဝင်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ထွက်ပေါ်လာမယ်လို့မျှော်လင့်နေကြတာပါသမ္မတအိုဘားမားရဲ့အိန္ဒိယခရီးစဉ်အကြောင်းရိုက်တာသတင်းဆောင်မတော်ကိုအောင်လင်းဦးကတင်ပြထားပါရယ်
သမ္မတအိုဘားမားအိန္ဒိယနိုင်ငံကိုလည်ပတ်ချိန်မှာတော့လေယာဉ်မပြန်တမ်းရဇုံနဲ့မြေတိုးချဲ့သတ်မှတ်တာအပါအဝင်လွန်ကျွန်းရေးစီမံရေးနဲ့နယူးဒေလီမြို့တော်ကိုခံတပ်ကြီးတစ်ခုလိုတွေ့မြင်ကြရမှာပါ။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုရဲ့ခေါင်းဆောင်တွေဖြစ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကလည်းကမ္ဘာပေါ်ကတခြားဂုဏ်သီးရရှိပုဂ္ဂိုလ်တွေနဲ့အတူဇန်နဝါရီလ26ရက်နေ့ကျရင်အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့နေ့ Republic Day အခမ်းအနားကိုလည်းတက်ရောက်မှာပါ။သမ္မတအိုဘားမားရောက်ရှိစဉ်မှာတော့လေယာဉ်မပြန်တမ်းရဇုံဖြစ်မိုင်190သတ်မှတ်ထားတာကိုပါကစ္စတန်နေဆက်အထိအပါဝင်မိုင်250လောက်အထိတိုးချက်သတ်မှတ်ထားပါတယ်။သမ္မတတာဝန်ယူနေစဉ်အိန္ဒိယနိုင်ငံကိုနှစ်ကြိမ်လည်ပတ်တဲ့ပထမဆုံးအမေရိကန်သမ္မတတဦးဖြစ်တမိုင်းဝင်ခီးစဉ်လုံခြုံရေးအတွက်ရင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုးမြင့်ချထားမှာဖြစ်တယ်လို့နယူးဒေလီမြို့တော်ကအစအဦးမြင့်ပေါင်း80ကျော်မှလည်းလက်ဖြောင့်တနက်သမားတွေကိုဖြန့်ချထားမှာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီပါဝင်အမေရိကန်အစိုးရအရာရှိတွေလိုက်ပါမဲ့ခီးစဉ်အတွင်းမှာတော့မဟာဗျူဟာမြောက်မိဖက်တဦးဖြစ်နေရောလူကြီးတန်ပေါင်း1200ကျော်ရှိတဲ့အိန္ဒိယဈေးကွက်မှာအမေရိကန်ကုမ္ပဏီတွေပုံမဝင်ရောက်လုပ်ကွင်နေရေးဆွေးနွေးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်အိန္ဒိယစီဝါရေးကောင်စီရဲ့ယာယီဥက္ကဋ္ဌဒိုင်ယန်ဖာရဲကတော့ကာကွယ်ရေးနဲ့အခြေခံစောင့်အောင်လုပ်ငန်းတွေမှာသဘောတူညီချက်တွေရရှိလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောပါတယ်။
I do think that we'll continue to see extraordinary increases on the defense side.
ဒါရရင်းနှီးမြှုပ်နှံမှုမှာ49ရာခိုင်နှုန်းအထိရှိနေတဲ့ကာကွယ်ရေးလုပ်ငန်းတွေမှာတိတိတသားတိုးလာမယ်လို့ထင်ပါတယ်။အထူးခိုက်မခံနိုင်တဲ့နည်းပညာတွေလွှဲပြောင်းပေးတာမျိုးလိုကိစ္စတွေမှာလည်းနှစ်နိုင်ငံကြားပို့ပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြမှာဖြစ်တာကြောင့်ဒီနေရာတွေမှာလည်းရင်းနှီးမြှုပ်နှံမှုတွေရှိနိုင်ပါတယ်။ ပမာဏလည်းများပါလိမ့်မယ်။အခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးကိုပြောမယ်ဆိုရင်တော့တိုင်းတာလို့မရလောက်အောင်အခွင့်အလမ်းတွေရှိနေပါတယ်
။အမေရိကန်သမ္မတနဲ့အိန္ဒိယဝန်ကြီးချုပ်တို့မနစ်တုန်းကတွေ့ဆုံစဉ်မှာတော့နှစ်နိုင်ငံကြားကုန်သွယ်မှုတွေကို50%အထိတိုးလာစေဖို့ရည်မှန်းထားကြတာပါ။ကမ္ဘာပေါ်မှာလက်နက်တင်သွင်းမှုအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကိုလက်နက်တင်ပို့မှုအများဆုံးဖြစ်နေလေပြီးခဲ့တဲ့နှစ်တည်းအမေရိကန်ကရုရှားနိုင်ငံကိုကြော့တက်သွားခဲ့တဲ့အထိဖြစ်ပါတယ်။ဒေါ်လာတန်ပေါင်းထောင်ချီတန်ဖိုးရှိတဲ့နျူကလ িয়ার လုပ်ငန်းတွေကလည်းမဟာဗျူဟာကျတဲ့ကိစ္စအဖြစ်နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာပါ။အိန္ဒိယနိုင်ငံဘက်ကတော့သဘောတူညီချက်ရဖို့မျှော်လင့်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဆိုက်အက်ဘာဦးတင်ကပြောဆိုခဲ့ပါတယ်
။ Nuclear is an important issue for us. There are a host of elements that are being discussed.
နျူကလ িয়ার ကကျွန်တော်တို့အတွက်အရေးကြီးတဲ့ကိစ္စတစ်ခုပါဆွေးနွေးနေတာတွေလည်းရှိပါတယ်စွမ်းအင်အတွက်အဓိကအရေးမြစ်တစ်ခုအဖြစ်နဲ့နျူကလ িয়ার စွမ်းအင်ကိုတုံးဆွဲနိုင်ဖို့ကြိုးစားနေတဲ့အတွက်လည်းကျွန်တော်တို့နဲ့ရင်းနှီးတဲ့မိတ်ဆွေပဲအဖြစ်အမေရိကန်ပြည်ထောင်စုနဲ့လည်းထိထိရောက်ရောက်လက်တွဲသွားနိုင်ဖို့မျှော်လင့်ထားပါတယ
်အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုကြားမှာတော့အရက်ဖက်သုံးနျူကလ িয়ার သဘောတူညီချက်ကို2008ခုနှစ်မှာကတည်းကရရှိထားတာပါဒါပေမဲ့လည်းနောက်ထပ်သဘောတူညီချက်တွေအတွက်ကွဲလွန်မှုတချို့လည်းရှိနေဆဲဖြစ်ပါတယ်သမ္မတဥပမာရဲ့၃ရက်ကြာအိန္ဒိယနိုင်ငံခီးစဉ်အတွင်းမှာတော့သမ္မတကတော့မီရှဲဥပမာနဲ့အတူကမ္ဘာကျော်တတ်ချမဟာကိုလည်းတွားရောက်လည်ပတ်အောင်မှာပါနယူးဒီလီမြို့တော်တောင်ဘက်မိုင်တရာဆိတ်လောက်အကွာမှာရှိတဲ့တတ်ချမဟာခီးစဉ်အတွက်လူညုံရင်းတွေကိုလည်းအခုခေတ်ကအကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင် VOA ကနေစနေနေ့ညနေဖက်သတင်းများကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ blogger တွေပြောသမျှမတူတာလေးတွေနဲ့တိုက်ရိုက်လီလိုင်းကိုနားဆင်ကြရမှာပါပထမပိုင်းနာရီဘက်မှာလိုင်းလက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်စဆုံးကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်ညနေပိုင်းအစီအစဉ်အဆုံးမတိုက်ခင်မှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလက်အကြီးညာပေးပါအောင်ရှင်
ရေမန်နိုင်ငံမှာသမရယာရုကနေနှုတ်ထွက်သွားပြီးနှစ်ရက်အကြာမှာပဲဒီကနေ့မှာတော့ထောင်ထဲချီတဲ့ရေမန်ပြည်သူတွေကဒီရှီယာမွတ်စလင်ဟူသီတပုံတွေကိုဆန့်ကျင်ဆန္ဒပြခဲ့ပါတယ်။ဆန္ဒတက္ကသိုလ်နာကရှင်ပြင်ကနေပြီးတော့သမရအိမ်အဆောက်အဦနာအထိချီတဲ့ဆန္ဒပြခဲ့ကြတယ်လို့မျက်မြင်တွေကပြောပါတယ်။ကွယ်လွန်သွားတဲ့ဆော်ဒီဘရင်အဗ်ဒူလာရဲ့ချမ်းရည်သူမိသားစုကိုတည်င်းမေးဖို့နဲ့ဘရင်သစ်ဆယ်မန်ကိုနှုတ်ဆက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေဟာဆော်ဒီအာရေဗျနိုင်ငံစီကိုဒီကနေ့မှလည်းထပ်ပြီးတော့ရောက်ရှိနေကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်လည်းဒီကနေ့ရောက်မယ်လို့မျှော်လင့်ရပါတယ်။နာမကျန်းဖြစ်နေခဲ့တာကြာပြီးတဲ့နောက်မှာကွယ်လွန်သွားတဲ့ဘရင်အဗ်ဒူလာရဲ့အတုပအခမ်းအနားကိုတော့တောက်ချနေတော့ကပြုလုပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုမြို့မှာရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်မှုမှာဒီ10ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ရဲကပြောပါတယ်။ဒေါ်နီယက်စ်ဒေတာကတဘုံကောင်းဆောင်ကယူကရိန်းအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမလုပ်တော့ဘူးလို့ပြောခဲ့ပြီးနိုင်ပိုင်းအကြမှာပဲအခုလိုမျိုးပြစ်ခတ်မှုဖြစ်ခဲ့တာပါမြို့ရဲကလူငင်းနေရက်ကွက်တစ်ခုအပေါ်တဘုံတွေကပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒီရဲချုပ်ရဲ့အပြောကိုတော့ Reuters သတင်းနဲ့မှကိုကဖော်ပြထားပါတယ်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံကြားမှာစီးပွားဆက်ဆံရေးခိုင်မြဲဖို့နဲ့ကမ္ဘာရာသီဥတုပြောင်းလဲလာတဲ့ကိစ္စတွေကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဆွေးနွေးဖို့တမရဘရက်အိုဘားမားဟာဒီကနေ့စနေနေ့မှာအိန္ဒိယကိုသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်ပြီးတော့တမရနိုင်ငံစတင်ထူထောင်နိုင်ခဲ့တဲ့အိန္ဒိယတမရနိုင်ငံနဲ့နှစ်ပတ်လည်အခမ်းအနားကိုလည်းဇန်နဝါရီလ26ရက်နေ့မှာတမရအိုဘားမားတက်ရောက်မှာဖြစ်ပါတယ်။ဝါရှင်တန်ကိုပြီးခဲ့တဲ့နှစ်တုန်းကဒီအိန္ဒိယဝန်ကြီးချုပ်မိုဒီလာရောက်ခဲ့စဉ်မှာနှစ်ပတ်လည်နေ့အခမ်းအနားတက်ရောက်ဖို့အတွက်တမရနဲ့တမရကတော်ကိုဝန်ကြီးချုပ်မိုဒီကဖိတ်ကြားခဲ့တာဖြစ်ပါတယ်။ Java ပြည်နယ်ထဲမှာပြတ်ကျခဲ့တဲ့ AHR လေချောင်းလိုင်းလေယာဉ်ကိုဆယ်ယူဖို့ပြင်ဆင်နေကြချိန်မှာပဲပင်လယ်ကျန်းပြင်ကနေပြီးတော့နောက်ထပ်အလောင်းလေးလောင်းကိုရေငုပ်သမားတွေဆယ်ယူနိုင်ခဲ့ပါတယ်။ရေမျက်နှာပြင်အောင်မီတာ30လောက်မှာပြတ်ကျနေတဲ့လေယာဉ်ကိုရဲနားမှာအလောင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ရေစည်းကျန်းနေတဲ့အတွက်တောက်ချာနေမတိုင်ခင်အထိလေယာဉ်ကိုရဲအတွင်းပိုင်းတွေကိုရေငုပ်သမားတွေမဝင်ရောက်နိုင်ခဲ့ကြပါဘူး။Islamic State Islam စစ်သွေးကြွားတွေကတပ်ပစ်မယ်လို့ချိန်ချောက်ခံထားရတဲ့ဂျပန်လူမျိုးနှစ်ယောက်ကိုလွတ်မြောက်ပြီးတော့အင်ကိုပြန်ခေါ်လာနိုင်ဖို့စ조사မှုကိုဘယ်တော့မှလက်လျှော့မှာမဟုတ်ဘူးလို့ဂျပန်အစိုးရကကတိပြုခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA American အတန်းရဲ့တင်းငွေနဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိ line to meter 2430.40 ရောကနေဖမ်းယူနိုင်ကြပါတယ်ရှင်။ VOA ကိုအပင်းနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.